ဂျကန်ပြည်နယ်မြောက်ဦးမြို့နယ်ရွှေထွန်းဖြူကျေးရွာကအသက်28နှစ်အရွယ်ကိုဇော်ဝင်းလှိုင်ဟာတက်မတော်ရဲ့ဖမ်းဆီးစစ်ဆေးခံခဲ့ရပြီးနောက်မနေ့ညနေကစစ်တွေစေယုံကြီးမှာတည်ဆုံခဲ့ပါတယ်တက်မတော်ကဖမ်းဆီးစစ်ဆေးပြီးနောက်တည်ဆုံသူဟာအရင်က73ဦးထိရှိခဲ့ရာကနေအခုနောက်ထပ်2ဦးတိုးလာတာဖြစ်ပါတယ်အဲ့ဒီတည်ဆုံသူတွေကတော့မြောက်ဦးကြောက်တော်ရသေတောင်မြို့နယ်တွေကဖြစ်ပါတယ်တည်ဆုံသူကိုဇော်ဝင်းလှိုင်ရဲ့အမေဒေါ်သိန်းနှုစင်က
အမေဖိုင်သမ ्या ကောင်ကိုအကောင်မဲလိုက်ပြီလေအမေသော့မနေလားယာ
အမေဖြစ်သမ ्या အကြောင်းကိုအကောင်လိုပဲမှတ်လိုက်ပါတားမနေရတော့ဘူးအမေလို့ပြောပါတယ်ဒီတော့ကျမကလည်းတားဘယ်နေရာတွေကိုရိုက်ခံထားရလဲမေးတော့ကြောက်တုံးကိုပစိုးနဲ့ထုတ်ပြီးကြောတွေကိုဆက်ရှိလက်ရှိရိုက်တယ်လို့ပြောတယ်ဒူးတွေကိုလည်းရိုက်ချိုးတယ်လို့ပြောတယ်တကောက်ကွေးတွေမှာလည်းဓားလေးတွေနဲ့ထိုးသွင်းထားတာကိုတွေ့ရတယ်
ကိုယ်စော်ဝင်းလိုက်ဟာအေးအေးအဖွဲဝင်လို့ဆွဆွဲချက်နဲ့ဇွန်လ19ရက်နေ့ကမြောက်ဦးမြို့နယ်ဝေသာလီကျေးရွာကအပြန်မှာတက်မတော်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါသူ့ကိုတက်မတော်က9ရက်လောက်ကြာအောင်စစ်ကြောရေးဆောင်ရွက်ခဲ့ပြီးဇွန်လ24ရက်နေ့ကကြောက်တော်မြို့မှာရဲစခန်းကိုလွှဲပြောင်းပေးခဲ့ပါတယ်အဲဒီနောက်ဇွန်လ25ရက်နေ့ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်ခဲ့ပြီးနောက်အသက်ရှူကျက်လာတဲ့အတွက်ကြောက်တော်စေယုံမှာအချုပ်သားလူနာအဖြစ်စေကူတာမှုခံယူခဲ့ရပါတယ်ဒါပေမဲ့သွေးရနဲ့အထီအခြေအနေဆိုးရလာတာကြောင့်စစ်တွေစေယုံကြီးကိုဇွန်လ30ရက်နေ့ညနေပိုင်းမှာအရေးပေါ်ပို့ဆောင်ခဲ့ပေမဲ့အခြေအနေတိုးတက်မလာပဲမနေ့ကစေယုံမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်။ကိုဇော်ဝင်းလှိုင်ရဲ့အကိုဖြစ်သူဦးဝင်းလှိုင်ကအခုလိုပြောပါတယ
်။ရွာကအခြေအနေတော့မရှိပါဘူးသူမတော်စစ်တကရညက်လို့တွဲမှာအနာတော့လို့ပြောပါတယ်သွားတော့တည်ဆုံမှုတွေဘယ်သူမှတာဝန်ရှိလင်းဆိုတော့စစ်တက်ကဒီမျိုးတရားဖက်စီခေါ်ဆောင်မှုဖြစ်လို့ဖြစ်ပါတယ်အဲ့ဒါတော့ဗမာစစ်တက်ကိုဘောနောအရေးယူပြပါလို့ပြင်းပြစီတဲ့ပြည်သူလူထုကိုရိုက်တဲ့နေရာကတော်တော်တရားမျှတယ်လို့ပြောချင်ပါတယ
်ကိုဇော်ဝင်းလှိုင်ကိုအေးအေးအဖွဲ့ဝင်ဆိုတဲ့တန်နေရာနဲ့တက်မတော်ကဖမ်းဆီးခဲ့တာဖြစ်ပေမဲ့သူဟာအေးအေးအဖွဲ့ဝင်မဟုတ်ဘူးလို့သူ့ရဲ့မိသားစုကပြောပါတယ်သူဟာလွန်ခဲ့တဲ့တနှစ်ကျော်လောက်ကပေါက်တော်ပြင်ကျေးရွာမှာအိမ်အောင်ကြပြီးနောက်အဲ့ဒီမှာပဲအခြေချနေထိုင်ခဲ့တာလို့ဆိုပါတယ်ရခိုင်တက်တော်အေးအေးရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခက
ဟိုဒီဟာကတော့ပြောမယ်ဆိုလို့ရှိရင်ဒါစစ်ရဇဝမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာပဲဗျအဲ့ဒီအရသာတွေကဟိုပြောမယ်ဆိုလို့ရှိရင်ဟိုတက်ခဲရေးဝဥစားရင်းနဲ့ဘာမှမဆိုင်တဲ့ဟိုလူငယ်လေးတွေအဲ့ဒီဥစားကိုဒီပမာစစ်တပ်ဘက်ကနေပြီးတော့ဒီအရသာတွေပုံမှန်ပြင်မထားပြီးတော့အဲ့လိုလှုပ်လာတဲ့ဥစားကတော့နော်အဲ့ဒီသူတို့ပြောနေတဲ့ဒီတိုင်းရင်းသားစီလုံးညီညွတ်ရေးတို့နော်ပြန်လေရင်ကြစီရတို့ဆိုတဲ့ဥစားကတော့ဒါဝေးတစ်ထက်ဝေးသွားမဲ့သဘောရှိတာပေါ့
ကိုစော်ဝင်းလှိုင်တည်ဆုံတဲ့ကိစ္စနဲ့ပတ်သက်လို့နင်နာသူတွေဘက်ကတက်ဆိုင်ရာကိုတိုင်ကြားနိုင်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုပြောပါတယ်
သူကတက်ကနေဖြစ်ပြီးတော့ဒါ yes ခန်းကိုကျွန်တော်တို့24 25ခန်းတော့တရေချင်းပါအဲ့စင်းသွားတိုင်းတရားဆွတ်တင်ဖို့အတွက်လွှဲပြောင်းပြီးသားလို့ဖြစ်ပါတယ်ခင်ဗျအဲအဲ့ဒီတည်နေရတော့ကျွန်တော်လည်းတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တောင်းတော့လည်းညပိုင်းနေဆက်မှုရှိတယ်ဆိုပြီးဆွဆွဲနေရတာတွေရှိပါတယ်ကျွန်တော်တို့အနေနဲ့ကတော့တပတ်တပ်ပြောဆိုလို့ရေမရှိပါဘူးကျွန်တော်တို့ဟိုနိုင်ငံသားတိုင်းမှာအခွင့်အရေးရှိပါတယ်ဒါနဲ့ပတ်သက်လာပြီးမြင့်လာတဲ့ဆိုလည်းမြင့်လာတဲ့သူတက်ကနေကကျွန်တော်တို့ပတ်ဆိုင်ရာကိုမြင့်လာတဲ့ကိစ္စနဲ့ပတ်သက်ကြောင့်တင်ပြလို့ရပါတယ်တရားဥပဒေတိုင်းလည်းဆက်လက်ဆောင်လို့ရပါတယ်ခင်ဗျ
ဖန်စီထိမ့်သိမ်းထားသူတွေကိုဘယ်သူတွေပဲဖြစ်ဖြစ်ညှဉ်းပန်းနှိပ်စက်မှုတွေမလုပ်ရဘူးလို့တက်မတော်မှညွှန်ကြားထားပြီးဒါဟာအကုန်လုံးလိုက်နာရမယ်စီမင်းဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့
လူတယောက်ကိုဖန်စီချုပ်နှောင်ပြီးရိုက်နေရင်းနဲ့သေသွားတယ်ဆိုရင်တော့ဒါဟာဘလို့မှမလွဲတဲ့လူ့ခွင့်ရေးတိကျမှုနဲ့နာမှုတစ်ခုပဲပေါ့နော်အသို့သောတစ်ဖက်ကဘာလို့ဖန်စီရတယ်လဲဘာလို့ချုပ်နှောင်ရတယ်လဲဘာလို့စစ်ဆေးရတယ်လဲဆိုတဲ့အပိုင်းတစ်ခုကတော့ရှိတာပေါ့သို့သောဟိုရန်သူပင်ဖြစ်စေကဘူးအခုလိုဟိုတေလောက်တဲ့တိအောင်ရိုက်နေညီမနှိမ့်ချက်တာမျိုးဆိုတော့ဟိုမဖြစ်တဲ့ကိစ္စတခု
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေပြည်တော်မှာဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေးအေးအဖွဲ့နဲ့ဆက်ဆက်တယ်လို့တန်ရရှိသူတွေကိုတက်မတော်ကဖမ်းဆီးခဲ့တာအယောက်90ကျော်ရှိခဲ့ပြီးဖြစ်ပြီးလက်တလောစစ်ဆေးနေဆဲက36ယောက်ပြန်လွှတ်တာ10ယောက်အမှုဖွင့်အရေးယူထားသူ45ယောက်ပြည်ထောင်ချမှတ်ပြီးသူ3ယောက်ရှိတယ်လို့ပြောဆိုခဲ့ပါတယ်RFA ရဲ့လေလာချက်တွေအရတက်မတော်ကဖမ်းဆီးခဲ့ပြီးနောက်တည်ဆုံမှုဟာမြောက်ဦးမြို့နယ်မှာ6ဦး၊ကြောက်တော်မြို့နယ်မှာ2ဦး၊ရသေတောင်မြို့နယ်မှာ9ဦး၊စုစုပေါင်း14ဦးရှိနေပြီဖြစ်ပါတယ်။မနေ့ကစစ်တွေစေယုံကြီးမှာတည်ဆုံခဲ့တဲ့ကိုဇော်ဝင်းလှိုင်ရဲ့ရုပ်အလောင်းကိုဒီနေ့မြောက်ဦးမြို့ကိုတည်ယူပြီးမနေ့ပြန်တကြုံမယ်လို့မိသားစုကပြောပါတယ်ရှင်။